ခုလိုမြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ထိပ်တန်းတန်တမန်ဂျိုဆက်ယွန်းဟာဒီကနေ့ဗုဒ္ဓဟူးနေ့မှာမြန်မာအစိုးရအသစ်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးသွားရင်ကြာသပတေးနေ့မှာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ကော်မတီအဖွဲ့ဝင်တွေအပါအဝင် CRPP ပြည်သူ့လွတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ NLD ကအတည်ပြုပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြပေးပါအောင်ရှင်။
မြန်မာအစိုးရအနေနဲ့ဒီမိုကရေစီလှုပ်ရှားနေသူတွေအပေါ်ကြဲကြဲပြန့်ပြန့်ဖိနှိပ်မှုတွေဆက်ပြီးလုပ်နေတာမို့အမေရိကန်အစိုးရကစီးပွားရေးပိတ်ဆို့အရေးယူမှုကိုတစ်နှစ်ထက်သက်တမ်းတိုးလိုက်ပြီးမကြာခင်မှာပဲအမေရိကန်ထုလက်ထောက်နိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံကိုလာရောက်ခဲ့တာပါ Mr. Yun ဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ဆုံပြီးတဲ့နောက်ကြာသပတေးနေ့မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ NLD ပါတီကဘိုးကော်မတီဝင်တွေအပြင်ပြည်သူ့လွှတ်တော်ကိုစားပြုကော်မတီဝင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ NLD ပြောခွင့်ရဦးညာဝင်းကပြောပါတယ
်ကျွန်တော်တို့ကလက်ဖြံညနေမှသူနဲ့တွေ့ဖို့ချိန်တာဒေါ်စုနဲ့တွေ့မယ် CEC နဲ့တွေ့မယ် CRPP နဲ့တွေ့မယ်အဲ့ဒါကဒေါ်စုအိမ်မှာညနေ၄နာရီပါဒေါ်စုနဲ့အတီးတန့်ခွဲတွေ့သူနောက်ရက်ကျရင်မနေ့ပြင်ပြီးတစ်ပတ်ခါကျရင်တခြားပါတီတွေနဲ့တွေ့မယ်လို့အဲ့ဒီသတင်းတော့ကြားပါတယ
် Joseph Yon နဲ့တွေ့မယ်ဆိုလို့ရှင်ဘာတွေပြောဖို့လို့စီစဉ်ထားပါလဲပါရင်ဆွေးနွေးမယ်လို့
ကျွန်တော်တို့ကြိုတင်စီစဉ်ထားတာတော့မရှိဘူးသူကနေပြည်တော်မှာသက်ဆိုင်ရာလေးနဲ့တွေ့မယ်တွေ့ပြီးကျွန်တော်နဲ့တွေ့မယ်ဆိုတော့အဲ့ဒီမှာသူရဲ့အထွေထွေပြောတဲ့ပုံမှာမူတည်ပြီးတော့ပဲကျွန်တော်တို့ဆွေးနွေးသွားမှာပါဆွေးနွေးထားတော့သူက US policy ပဲပေါ့သူတို့ဒီမှာဆိုင်ရှင်ကိစ္စဆိုရင်လည်းအကြောင်းလည်းမရှိရင်ဆိုင်ရှင်ဆက်ထားမယ်နောက် engage ထဲလုပ်မယ်ဒါ engage လုပ်တဲ့သဘောပေါ့ဒါထိတွေ့ဆက်ဆံတဲ့သဘောပေါ့
ထိတွေ့ဆက်ဆံတဲ့သဘောနဲ့လာရောက်ခဲ့တဲ့ American ကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတဲ့ CRPP အဖွဲ့ကဥဝေးတောင်က Mr. Yun နဲ့တွေ့ဆုံတဲ့အခါရွေးကောက်ပွဲနောက်ပိုင်းအနေအထားကိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ
်အထက်ကတော့လက်ရှိနိုင်ငံရဲ့အခြေအနေပေါ့ပြီးတော့မြန်မာနိုင်ငံမှာရွေးကောက်ပွဲတရားကျင်းပခဲ့တယ်အဲရွေးကောက်ပွဲကနေတက်လာတဲ့အစိုးရတရားကိုကျွန်တော်တို့ CRPP ရဲ့သဘောထားနဲ့ CRPP ရှေ့ကိုဆက်သွားမယ်လုံလန်းစင်တွေကိုအကြမ်းမြေပြောပြဖို့ရှိပါတယ
်ပြီးခဲ့တဲ့ဘက်ကရောဒီ American ကိုယ်စားလှယ်ကိုအင်္ဂလိပ်ဘာတွေများတောင်းဆိုခဲ့တာတွေအကြံပေးခဲ့တာတွေရှိပါလားငယ်
တောင်းဆိုတာတော့မဟုတ်ဘူးပေါ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေကိုနားလည်အောင်သဘောပေါက်အောင်ပြီးတော့တစ်ဖက်မှာလွတ်တော်အနေနဲ့ရွေးကောက်ပွဲဝင်မဲ့ပါတီတွေရှိတယ်လို့ရွေးကောက်ပွဲမဝင်တဲ့ NLD ပါဝင်အင်္ဂလိပ်လိုတိုင်းရင်းသားပါတီတွေလည်းရှိတဲ့အကြောင်းပြီးတော့လွတ်တော်ကသွားမဲ့နိုင်ငံရဲ့အခြေအနေရဲ့သဘောသဘာဝနဲ့ဖြစ်နိုင်ခြင်းပြီးတော့လွတ်တော်ပါကသွားမဲ့အဲ NLD နဲ့အင်္ဂလိပ်ပါတီများရဲ့သဘောသဘာဝနဲ့ဆက်လုပ်မဲ့အခြေအနေတွေကိုအဲဒီတော့ကတော့ရှင်းပြခဲ့ပါတယ
်မော်မစ္စတာယွန်းနဲ့ပြောရတာအင်္ဂလိပ်အနေနဲ့ပုံမှန်လင်းလင်းရှိပါရဲ့လားသူ့ရဲ့သဘောထားကိုအင်္ဂလိပ်ဘယ်လိုမြင်ပါလဲ
ပုံမှန်လင်းလင်းလည်းရှိပါတယ်ဘယ်လိုခေါ်မလဲဆိုတော့သူလည်းမေးစရာရှိတာလေမေးတယ်အင်္ဂလိပ်ကလည်းပြောစရာရှိတာကိုပုံမှန်လင်းလင်းပြောတယ်အနေထားရှိပါတယ်
ဒီ American အစိုးရရဲ့မြန်မာနိုင်ငံပေါ်ဒီ sanction နဲ့အရေးယူထားတာကိုအခုတစ်နှစ်ထပ်ပြီးတက်တန်းတိုးလိုက်တာနဲ့ပတ်သက်ပြီးတော့အင်္ဂလိပ်သဘောထားသိပါရစေ
။ဒီ sanction ဆိုတာက American အပါအဝင်အနောက်နိုင်ငံများကမြန်မာနိုင်ငံထဲမှာရှိနေတဲ့ democracy စာနှုန်းတွေ၊လူ့အခွင့်အရေးစာနှုန်းတွေ၊ democracy အခွင့်အရေးတွေကိုလက်ရှိအစိုးရကပိတ်ပင်ဟန်တာနှောင့်ယှက်မှုတွေပြီးတော့လူ့အခွင့်အရေးစိုးပွားမှုတွေဒီစာနှုန်းတွေအပေါ်မှာမူတည်ပြီးတော့သူတို့ကဒီဘက်ပိတ်ဆို့တာတွေကိုလှုပ်ရှားတာကိုလက်ရှိအနေအထားမှာတော့တိုးတက်လာတာကြောင်းလဲလာတာကောင်းမွန်လာတာမရှိဘူးပေါ့အဲ့ဒီဘက်မှာမူတည်ပြီးတော့ဇီဝရေးပိတ်ဆို့မှုတို့လောက်လာပါအဲ့တော့ဒီတွင်မှာကြောင်းလဲတွေဖြစ်လာမယ်လူခွင့်ရေးတွေဒီမိုကရေစီအခွင့်အရေးတွေတိုးတက်လာမယ်ဆိုရင်တော့ဒါတွေဟာလည်းပြန်ပြီးတော့သုံးသပ်လာလိမ့်မယ်လို့ဒီလိုပဲမြင်ပါတယ
်ဦးရတောင်ကပြောတော့တာပါမစ္စတာယွန်းဟာတောက်ချန်နေမနဲ့9နာရီခွဲမှာ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီက CEC လဲဖြစ်ပြည်သူ့လွှတ်တော်ရေးရာကော်မတီဝင်တဦးလည်းဖြစ်တဲ့ဒေါက်တာသန်းဝင်းအပါအဝင်ပါတီ3ခုကလွှတ်တော်ကိုယ်စားလှယ်3ဦးနဲ့တွေ့ဆုံဖို့ရှိတယ်လို့ NDF ပါတီကဦးခင်မောင်ဆွေက VOA ကိုပြောပါတယ်